ကျောင်းနိုင်ငံခြားရေးဝန်ကြီးမစ္စတာချင်ကန်ဟာမြန်မာနိုင်ငံကိုရုတ်တရက်ရောက်လာပြီးအာနာသိမြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ပါတယ်အခုနဲ့တွင်ပြောင်းနိုင်ငံကထိတ်တန့်တန်တမန်တချို့မြန်မာနိုင်ငံကိုဇက်တိုက်ဆူလို့ရောက်ခဲ့တာပါမြန်မာရေးလေးလာသူတချို့ကတော့မြန်မာရေးတရုတ်ရဲ့တန်တမန်ရေးကျိုးပန်းချက်အပေါ်မျှော်လင့်ချက်သိမ့်မရှိတာတွေ့ရပါတယ်ဒီအကြောင်းစုံစမ်းမေးမြန်းထားတာ
နေပြည်တော်ကိုရောက်ရှိလာတာဖြစ်ပါတယ်။စစ်ကောင်စီဘက်ကထုတ်ပြန်ချက်အရတော့မစ္စတာချင်ကန်းဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနိုင်ငံခြားရေးဝန်ကြီးဦးတန်းစွေတို့အပြင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကုကိုလိုင်းတို့နဲ့တွေ့ဆုံခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကြုံတွေ့နေရတဲ့အချက်အတဲအပေါ်မှာငြင်းငြင်းကြမ်းကြမ်းအဖြေထုတ်နိုင်ဖို့တရုတ်နိုင်ငံဘက်ကဝင်ရောက်ဖြေရှင်းဖို့ကြိုးစားတာဖြစ်ပုံရတယ်လို့နိုင်ငံရေးလှစ်လာသူထောက်တာလှကျော်စောကသုံးသပ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအနေနဲ့ဒါကိုထွက်ပေါက်လို့ယူဆနိုင်ပေမဲ့အပေါ်ရန်အပြောင်းအလဲသာဖြစ်လိမ့်မယ်လို့လည်းဒေါက်တာလကျော်စောကပြောပါတယ်
။စစ်ကောင်စီကတော်တော်လေးကိုဟိုအချက်တဲတော့ရင်ဆိုင်တာမယ်လေနော်။နိုင်ငံရေးအချက်တဲစွဲရေးအချက်တဲရင်ဆိုင်နေရတယ်။အဲ့တော့သူတို့စစ်ရလန်ကစစ်ရေးရဟိုပြည်သူလူကိုပို့ပြီးပတ်ပြမယ်ပို့ပြီးဖိနှိပ်ပြမယ်ဆိုတဲ့အဲ့ဒီဟာကိုတားဆီးဖို့အတွက်ကြိုးစားရတယ်။အဲ့တော့စစ်ကောင်စီကအာရောရင်မှလည်းရောနေမယ်သို့တော်လည်းတို့မှာတခြားလည်းမရှိဘူးအဲတို့အကောင်ကြီးပြနေရဲ့နိုင်ငံကြီးနိုင်ငံမရှိတဲ့ရုရှားနဲ့တရုတ်ဒီကပြောလာဆိုလာတော့ဒီစုံပြမှာခေါင်းအောင်ဖြစ်နေအဲတော့သူကနိုင်ငံကြီးထွက်ပေါက်နေတဲ့ဒီကသူပြောနေတယ်ဟိုဟိုနိုင်ငံညာဆွေးဆိုဆွေးနွေးအဖြစ်ရှာဖို့ပေါ့ဗျာအဲလမ်းကိုဒီစုံပြလာရောနိုင်ပြီပဲဒါပေမဲ့ကျမတို့ကသိရမှာကအဲစစ်ကောင်စီနေနဲ့ကတော့သူကတကယ်လို့နိုင်ငံကြီးထွက်ပေါက်နေတဲ့ဒီလိုလေသူအပေါ်မှာလို့မှာကျမတို့ကတခါတော့သူ့ရဲ့ထပ်ပေါက်ပြီးလို့မဖြစ်တော့ကျမတို့ကတော့ဒီစစ်အာဏာရှင်တွေကိုအဖြစ်ပြက်တိုက်ရမယ်ဆိုတော့ရတ္ထကျဆိုင်နေပဲကျမတို့ကကြည့်နေမှာပဲအဲဒီလိုကြားအကြောင်းလေးတော့ရှိပါတယ
်စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံချိန်မှာမြန်မာတရုတ်နိုင်ငံဆက်ဆံရေးနေဆက်လုံခြုံရေးစီးပွားရေးနဲ့မြန်မာနိုင်ငံရေးတည်ငြိမ်မှုအခြေအနေစတာတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်မစ္စတာချင်ကန်ဟာအခုလိုနေပြည်တော်ကိုရောက်မလာခင်မေလတရနေ့ကတရုတ်နိုင်ငံမြို့တော်ဘီဂျင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စနိုလင်းဟီဇာနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြည်ထောင်စုတွေဖြည့်ရှင်ရေးဆွေးနွေးခဲ့ကြပါတယ်။အဲ့ဒီလိုဆွေးနွေးပြီးတဲ့နောက်တရမှာပဲမစ္စတာချင်ကန်နေပြည်တော်ကိုရောက်ရှိလာတာပါ။သူ့ရဲ့ခရီးစဉ်မတိုင်ခင်ကလည်းမြန်မာပြည်ကိုတရုတ်ထိပ်တန်းကောင်းဆောင်တချို့လာရောက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းတရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာဆက်ဆံရေးညွန်ချုပ်ပန်ယူဘင်းလာရောက်ခဲ့တယ်လို့အဲ့ဒီမတိုင်ခင်ဖေဗရူလာနဲ့မတ်လထဲမှာလည်းတရုတ်အစိုးရရဲ့အာရှအရေးရာအထူးကိုယ်စားလှယ်မစ္စတာတင်ရှီကျွန်းနေပြည်တော်ကိုနှစ်ကြိမ်လာရောက်ခဲ့တာရှိပါတယ်။မစ္စတာတင်ရှီကျွန်းဟာစစ်ကောင်စီဥက္ကဋ္ဌနဲ့မတွေ့ခင်မှာတော့တရုတ်မြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုယူနန်ပြည်နယ်မှာခေါ်ယူတွေ့ဆုံခဲ့ပါသေးတယ်။နိုင်ငံရေးစီရေလေ့လာသူဦးတန်းစိုးနိုင်ကတော့တရုတ်နိုင်ငံခြားရေးဝန်ကြီးကအခုလိုမြန်မာနိုင်ငံကိုလာရောက်တာအပအဝင်မြန်မာအရေးတရုတ်နိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုတွေဟာအလားအလာကောင်းနေထွက်မှလို့မယူဆတဲ့အကြောင်းသူအမြင်ကိုအခုလိုပြောပါတယ်
။ခြုံကြည့်လိုက်လို့ရှိရင်အဲ့ဒီတွေ့ဆုံမှုတွေကမြန်မာနိုင်ငံကြီးကိုထိုးကြတဲ့တယောက်မှုဖြစ်မလာနိုင်ဘူး။မင်းအောင်လှိုင်ရဲ့အချမ်းပဲလှူရှာမှုကလည်းအချိန်ကြာလေပုံမူကြမ်းတမ်းလေးရက်ဆက်လာပြီဖြစ်လာတဲ့အခါမှာနိုင်ငံတကာအနေနဲ့တရုတ်ဆန္ဒရှိတယ်လို့ဒီကိစ္စတွေယော်ပေါ်အောင်မင်းအောင်လှိုင်ကိုဖြောင်းပြနားချလို့ရမယ်အခြေအနေရှိမယ်လို့မထင်ပါဘူးဒါကြောင့်ဒီတရုတ်ရဲ့တန်တမာရေးလှုပ်ရှားမှုတွေကနေကျွန်တော်တို့ဘာပဲဖြစ်ဖြစ်ဗမာပြည်အတွက်နော်2008ခြေကံဥတွေကိုအတိမတ်ပြုပြီးတော့ခုနေဝဲတစ်ခုကိုနော်ခုအရေးကြီးတဲ့ပုံကိုယ်ကြီးအာလုံမျက်နှာဆုံးကြီးဝိုင်းထိုင်ပြီးပြောကြဆိုကြတဲ့အခင်းချင်းတရရရှိဖို့အတွက်အကြောင်းချက်လုံးဝမရှိဘူးလို့ကျွန်တော်တော့ယူဆပါတယ်ခင
်တရုတ်နိုင်ငံရဲ့ဝန်ကြီးချင်းကန်ဟာမြန်မာနိုင်ငံတွင်ဘယ်နည်းအထိနေမလဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမရှိပါဘူးမစ္စတာချင်ကန်ဟာဒါပြီးရင်တော့အိန္ဒိယနိုင်ငံမှာကျင်းပမဲ့ရှန်ဟိုင်ပူပေါင်းဆောင်ရွက်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ရှန်ဟိုင်ပူပေါင်းဆောင်ရွက်အဖွဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကတော့မေလ၄ရက်နေ့နဲ့၅ရက်နေ့ဖြစ်ပါတယ်။